အာဆီယံကောင်းဆောင်တွေဟာ2014ခုနှစ်အာဆီယံဥက္ကဋ္ဌနေရာရယူဖို့ကြိုးပမ်းနေတဲ့ဦးသိန်းစိန်အစိုးရကိုဒီမိုကရေစီပြည်ပြင်ပြောင်းလဲရေးတွေအစ်အမှန်လှုပ်ဆောင်တာမြင်တွေ့ကျင်တယ်လို့ပြောဆိုလိုက်ပါတယ်။နောက်တစ်ဆင့်အနေနဲ့အင်ဒိုနီးရှားနိုင်ငံသားကြီးဝန်ကြီးမစ္စတာမာတီနက်တလီကာဝါဦးဆောင်တဲ့အချက်အလက်ရှာဖွေရေးကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုလာမယ့်သတင်းပတ်အနေငယ်အတွင်းမြန်မာနိုင်ငံကိုဆေလွတ်ဖို့စီစဉ်ထားပါတယ်။အဲ့ဒီခီးစဉ်အတွင်းအာဆီယံကိုယ်စားလှယ်အဖွဲ့ဟာအတိုက်ခံဒီမိုကရေစီကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။မြန်မာနိုင်ငံဟာမွေးတော်တဲ့အနာဂတ်မှာအာဆီယံဥက္ကဋ္ဌတာဝန်အနှင်းခံရတော့မှာကတော့သိကြပါဗျ။ဒါပေမဲ့လာမယ့်3နှစ်မှာပဲဥက္ကဋ္ဌဖြစ်လာမှာလားဒါမှမဟုတ်2016ခုနှစ်ကျမှပဲဖြစ်လာမှာလားဆိုတာကတော့မေးခွန်းထုတ်เสียပါ။လက်တလောမှာတော့ဒီကိစ္စနဲ့ပတ်သက်လို့အာဆီယံအဖွဲ့အတွင်းမှာအုတ်စုကွဲနေပါတယ်။ဦးသိန်းစိန်အဖို့တော့ဒီတစ်ကြိမ်ထိပ်သီးညီလာခံဟာအရင်ကသူတက်ရောက်ခဲ့မှုတဲ့ညီလာခံတွေနဲ့မတူပါဘူး။သူ့အနေနဲ့မြန်မာပြည်မှာရွေးကောက်ပွဲကျင်းပခဲ့တာအစိုးရတဲ့ဖွဲ့ခဲ့တာတွေကိုထောက်ပြပြီးစစ်မှန်တဲ့အပြောင်းအလဲတွေရှိနေပြီးဆိုပြီးတခြားအာဆီယံခေါင်းဆောင်တွေကိုနားဝင်အောင်ပြောဆိုနေရတာမို့ဒီအချိန်ဟာသူ့အတွက်အခက်အခဲဆုံးအချိန်နေပါပဲအာဆီယံခေါင်းဆောင်တွေဘက်ကတော့မြန်မာနိုင်ငံမှာမနှစ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာအရေးပါတဲ့အချိုးအကွေ့တစ်ခုဆိုတာမူအားဖြင့်သဘောတူလက်ခံကြပေမဲ့မြင်သာတဲ့တိုးတက်မှုတွေမရှိသေးဘူးဆိုတာအင်ဒိုနီးရှားနိုင်ငံသားဝန်ကြီးမာတီနက်တလီကာဝါကကျွန်တော်ကိုပြောပါတယ်အာဆီယံခေါင်းဆောင်တွေဟာအာဆီယံဥက္ကဋ္ဌတာဝန်ယူခြင်းရင်ဖြည့်ဆည်းဆောင်ရွက်ဖို့လိုအပ်တဲ့အချက်တွေကိုလည်းမြန်မာခေါင်းဆောင်တွေကိုရှင်းရှင်းလင်းလင်းပြောဆိုလိုက်ကြပါတယ်။အဲ့ဒီအထက်မှာနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့ပြည်သူတွေကိုပုံမလွတ်လပ်ခွင့်ပေးအပ်ဖို့ဒီမိုကရေစီရေးတုံ့ပြန်လှုပ်ဆောင်ဖို့စတဲ့အချက်တွေပါဝင်တယ်လို့ထိုင်းနိုင်ငံသားဝန်ကြီးဌာနအဆင့်မြင့်အရာရှိကြီးတွေကပြောပါတယ်။2014ခုနှစ်အတွက်မြန်မာနိုင်ငံကိုအာဆီယံဥက္ကဋ္ဌပေးမယ်မပေးဘူးဆိုတာနဲ့ပတ်သက်လို့ဘာလီမြို့မှာအခုနှစ်နှောင်းပိုင်းကျင်းပမယ်အာဆီယံညီလာခံကြမ်းမှဆုံးဖြတ်ဖို့ရွှေ့ဆိုင်းထားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံသားကြီးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်ဟာ2014ခုနှစ်မြန်မာနိုင်ငံကိုအာဆီယံဥက္ကဋ္ဌပေးအပ်ရေးကိစ္စအတွက်အထူးအရေးကြီးနေပါတယ်။မစ္စတာနက်တလီကာဝါဟာဒီခီးစဉ်အတွင်းဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ကြိုးပမ်းမှာဖြစ်တယ်လို့အပြောင်းအလဲတွေရှိနေပြီလား၊ဒီမိုကရေစီရေးမှာတိုးတက်နေပြီလားဆိုတာဆုံးဖြတ်မှာဖြစ်ပါတယ်။ဦးသိန်းစိန်အနေနဲ့အာဆီယံဥက္ကဋ္ဌလွတ်ခွင့်ရဖို့တောင်းဆိုချက်ကိုအာဆီယံကဘာကြောင့်ရွှေ့ဆိုင်းထားလိုက်တယ်ဆိုတာမြင်ဖို့လိုပါတယ်။အစိုးရတဲ့ဖွဲ့ယုံလောက်နဲ့အပြောင်းလဲတွေရှိနေပါပြီလို့ပြောဆိုပြီးအာဆီယံဥက္ကဋ္ဌနေရာမရနိုင်ပါဘူးအခုအမေရိကန်အရသာအစိုးရဟာအရင်စစ်အစိုးရနဲ့ကွာတယ်ဆိုတာပြဖို့လိုပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့နောင်ဖြစ်လာသမျှအခြေအနေတွေဟာအာဆီယံအဖွဲ့အပေါ်ရိုက်ခတ်မှုရှိမှာအမှန်ပါအထူးသဖြင့်အာဆီယံအဖွဲ့အနေနဲ့2015ခုနှစ်မှာအဖွဲ့ဝင်နိုင်ငံအားလုံးစီးပွားရေးအရာပူးပေါင်းဆောင်ရွက်ဖို့ရည်မှန်းချက်ရှိနေပါတယ်အဲ့ဒီညီမင်းချက်ပြည်မီရေးအတွက်အာဆီယံဟာမိဘတွေဖြစ်တဲ့အမေရိကန်နဲ့ EU ဥရောပနိုင်ငံတွေရဲ့အပြည့်အဝထောက်ခံပူးပေါင်းမှုအထူးလိုအပ်ပါတယ်။ခေါင်းမာတဲ့မြန်မာနိုင်ငံသားအာဆီယံဥက္ကဋ္ဌဖြစ်လာမယ်ဆိုရင်အမေရိကန်ကအာဆီယံအဖွဲ့ကိုရှောင်ဖယ်သွားနိုင်တဲ့အတွက်အာဆီယံအဖွဲ့အတွက်ကြီးမားတဲ့ထိခိုက်ဆုံးရှုံးမှုနဲ့ရင်ဆိုင်ရနိုင်ပါတယ်။2014ခုနှစ်မြန်မာနိုင်ငံကိုအာဆီယံဥက္ကဋ္ဌပေးရေးနဲ့ပတ်သက်လို့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူနဲ့ထိုင်းနိုင်ငံတွေကဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ဖို့ပြင်းပြင်းထန်ထန်တောင်းဆိုထားကြသလိုကမ်ဘောဒီးယား၊လာအိုနဲ့ဗီယက်နမ်နိုင်ငံတွေကတော့မြန်မာကိုအာဆီယံဥက္ကဋ္ဌပေးဖို့အသာတကြီးနဲ့သဘောတူထားကြပါတယ်။စင်ကာပူကတော့အတင်းမာဆုံးလို့ဆိုလိုက်ပါတယ်။မြန်မာကိုဥက္ကဋ္ဌပေးမယ်ဆိုရင်အခရာစဉ်အတိုင်းပဲပေးသင့်တယ်လို့ပြောပါတယ်။အဲ့ဒီလိုဆိုရင်မြန်မာနိုင်ငံဟာ2016ခုနှစ်ကျမှဥက္ကဋ္ဌနေရာကိုအလိုအလျောက်ရရှိမှာဖြစ်ပါတယ်။စင်ကာပူဟာဒေတာတွေမှာတခြားနိုင်ငံတွေထက်စာရင်အမေရိကန်နဲ့ဆက်ဆံရေးပြတ်မှာကိုအစိုးရိမ်ဆုံးနိုင်ငံလည်းဖြစ်ပါတယ်။ဦးသိန်းစိန်ဟာအာဆီယံရဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးရည်မှန်းချက်အကောင့်ထဲပေါ်မဲ့2015ခုနှစ်ကျော်မှဥက္ကဋ္ဌလိုအောင်မဲ့ကိစ္စကိုကျေနပ်မှာမဟုတ်သလိုမြန်မာနိုင်ငံမှာ2015ခုနှစ်ကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်တစ်နှစ်အလိုမှာအာဆီယံဥက္ကဋ္ဌဖြစ်ချင်နေပါတယ်။အဲဒီတော့ဦးသိန်းစိန်အစိုးရအနေနဲ့လာမယ့်လအနည်းငယ်အတွင်းနိုင်ငံရေးစီးပွားရေးတို့မှာထူးခြားတဲ့အပြောင်းအလဲတွေပြသဖို့ဟာတကယ့်ကိုအရေးကြီးနေပါပြီ။အဲဒီလိုလှုပ်ဆောင်မယ်ဆိုရင်ပထမအဆင့်အနေနဲ့နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့လိုအပ်တယ်လို့အမြန်ဆုံးလှုပ်ဖို့လည်းအရေးကြီးပါတယ်လို့RFA ပြမဆောင်းမရှင် Larry Jenkins ကတုံ့သက်ထားပါတယ်ခင်ဗျာ